ဒီကနေ့ February 29ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာပြည်ထောင်စုပါတီအမတ်ဦးစိုက်သားနိုင်က Right to Recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းမေးခဲ့ပါတယ်။မေးခွန်းကိုဖြေရတဲ့ရုပ်ကွယ်ကော်မရှင်ဘက်ကတော့ဒါကိုပြဋ္ဌာန်းဖို့စီစဉ်နေပါတယ်ဆိုတာလောက်ပြောပြီးတိကျတဲ့အဖြေပေးမသွားပါဘူး။အခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ကြီးစပြီးပေါ်ပေါက်လာတာ9နှစ်ကျော်ရှိနေပါပြီ။ဒီခံမျိုးပါတီလွှမ်းမိုးတဲ့လွှတ်တော် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှမ်းမိုးတဲ့လွှတ်တော်လွှတ်တော်စက်တမ်း20တန်းအောင်ဖွဲ့စည်းပုံပါပြည်သူတွေရဲ့ဒီမိုကရေစီရပိုင်ခွင့်ဆိုင်ရာအဲ့ဒီဥပဒေမပြဋ္ဌာန်းနိုင်တာအတော်ထူးဆန်းတယ်လို့ပြောရမလို့ဖြစ်နေပါတယ်။ဒီဥပဒေပြဋ္ဌာန်းပေးနိုင်မှုဘာအခက်အခဲတွေရှိနေလို့လဲဆိုတာကုတ္တပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ။
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369ကာဒီနဲ့ခါဝေးမှာအခုလိုပြဋ္ဌာန်းထားပါတယ်။နိုင်ငံသားတိုင်းဒီဤဖွဲ့စည်းပုံခြေခံဥပဒေနှင့်ဖြစ်စီတက်ဆိုင်ရာဥပဒေများနှင့်ဖြစ်စီမဆန့်ကျင်ရင်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်တို့မဟုတ်ပြည်နယ်လွှတ်တော်တရရက်တွင်ရွေးကောက်တင်မြှောက်ခွင့်နှင့်ရွေးကောက်တင်မြှောက်ခံပိုင်ခွင့်ရှိသည်ခါခွေတက်ဆိုင်ရာမဲဆန္ဒရှင်များသည်လွှတ်တော်တရရက်မှလွှတ်တော်ကိုယ်စားလှယ်ကိုဥပဒေနှင့်အညီတာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်လို့ဆိုထားပါသည်အလားတူလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းခေါင်းစဉ်ပုံမှန်396မှာကာဂျီလွှတ်တော်ကိုယ်စားလှယ်တဦးကိုအောက်ပါအကြောင်းအရာတရရက်ကြောင့်တာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်၁နိုင်ငံတော်၏ကျေးဇူးတစ္ဆာကိုဖောက်ဖျက်ခြင်း၂ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရရက်ကိုဖောက်ဖျက်ကျူးလွန်ခြင်း၃အကျွတ်တိတ်ခါပြပြခြင်းလေဤဖွဲ့စည်းပုံအခြေခံဥပဒေတွင်သတ်မှတ်ထားသည့်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်၏အယူအခြေပြည့်ဝင်ခြင်းငါဥပဒေအရပေးအပ်ထားသောတာဝန်ကိုကျေပွန်စွာမဆောင်ရွက်ခြင်းခါခွေသက်ဆိုင်ရာမဲဆန္ဒနေ၏မူလမဲဆန္ဒရှင်များအနေအနည်းဆုံး၁ရာခိုင်နှုန်းတို့ကတာဝန်မှပြန်လည်ရုပ်သိမ်းလိုသောလွှတ်တော်ကိုယ်စားလှယ်နှင့်ပတ်သက်သည့်တိုင်တန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမည်ကောင်းရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဥပဒေနဲ့အညီစုံစမ်းစစ်ဆေးရမည်။ကာဂျီဆွဆွဲချက်ကိုစုံစမ်းစစ်ဆေးသည့်အခါသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကိုယ်တိုင်တော်၎င်းကိုယ်စားလှယ်ဖြစ်တော်၎င်းခြေပောက်ွင့်ပေးရမည်။ငါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထိုဆွဆွဲချက်သည်မှန်ကန်ပြီးဆွဆွဲခံရသူသည်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ထမ်းရွက်စီရင်မတင်ကြောင်းသဘောရှိလျင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သည်ဥပဒေနှင့်အညီဆောင်ရွက်ရမည်ပုံမှန်399ပြည်ထောင်စုလွှတ်တော်သည်ရွေးကောက်တင်မြှောက်ခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍တော်၎င်းတာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍၎င်းလိုအပ်သောဥပဒေများကိုပြဋ္ဌာန်းရမည်ဆိုပြီးဖြစ်ပါသည
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်399ပါပြဋ္ဌာန်းချက်ကိုကြည့်ရင်2010နောက်ပိုင်းပေါ်ပေါက်လာတဲ့ရွေးကောက်ပွဲကော်မရှင်နဲ့လွှတ်တော်တွေဟာအဲ့ဒီတာဝန်မကျေပွန်ခဲ့ဘူးဆိုတာထင်ရှားနေပါလေဒါပေမဲ့အရင်ကော်မရှင်နဲ့လွှတ်တော်ရောအခုကော်မရှင်နဲ့လွှတ်တော်ကပါဒီ right to recall ဥပဒေကိုပြဋ္ဌာန်းမှုမကြိုးစားခဲ့ဘူးလားလို့မေးစရာရှိလာပါတယ်။မှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်တော့အရင်ပြည်ခံပြိုးလွှတ်တော်လက်ထက်2012ဩဂုတ်လကတည်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းပြည်ထောင်စုလွှတ်တော်ကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကတရားဥပဒေမှဥဆောင်တဲ့ပြည်ခံပြိုးတွေလွှမ်းမိုးထားတဲ့လွှတ်တော်ဟာအဲ့ဒီဥပဒေကိုဆွေးတော်မဆွေးနေပဲနှစ်နဲ့ချီဆိုင်းငံ့ထားခဲ့ပါတယ်။ပြာဥရှိမှဥဆောင်တဲ့ပြည်ခံပြိုးလွှတ်တော်အနေနဲ့ဒီဥပဒေကိုမပြတ်ထမ်းပဲဆိုင်းငံ့ထားလိုက်တာမှာအကြောင်းမျိုးမျိုးရှိနိုင်ပါတယ်ဖြစ်နိုင်တဲ့အကြောင်းတစ်ခုကတော့အဲ့ဒီချိန်ဒေါက်တာစုကြည်ဥဆောင်တဲ့ NLD ပါတီဂျာဖြတ်ယူကော့ပွဲဝင်တောင်ပြိုကမ်းပြိုအနိုင်ရတာကိုမြင်ရလို့လည်းဖြစ်နိုင်ပါတယ
်ပြောရရင်2010ယူကော့ပွဲဆိုတာလွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိ NLD လည်းဝင်မပြိုင်တဲ့ယူကော့ပွဲပါ2012NLD ရွေးကောက်ပွဲဝင်ပြိုင်ခွင့်ရခဲ့ပြီးမှအဲ့ဒီဥပဒေသာပြဋ္ဌာန်းပေးခဲ့ရင်လက်ဆန္ဒနယ်အသီးသီးကပြည်ခိုင်ပြိုးအမှတ်တွေကိုပြည်သူတွေက right to recall ဥပဒေအသုံးပြုပြီးထောက်ချဖို့ကြိုးစားကြမှာပါပဲဥပဒေရဲ့နောက်ဆုံးအစ်စ်မှာမဲဆန္ဒရှင်တွေမဲပြန်ပေးကြရမှာမို့အဲ့ဒီအစ်စ်သာရောက်လာရင်ပြည်ခိုင်ပြိုးအမှတ်တွေထောက်ခံမှုဆုံးရှုံးပြီးအမှတ်အဖြစ်ကနေဖယ်ရှားခံကြရပွဲရှိပါတယ်ဒီဆိုရင်မှုကြောင့်သူရဥရှင်မန်ဥဆောင်တဲ့ပြည်ခိုင်ချိုးလွတ်တော်ဟာ right to recall ဥပဒေပြဋ္ဌာန်းဖို့စိုင်းငံ့ထားခဲ့ပုံရပါတယ်2015ခုနှစ်ရွေးကောက်ပွဲနီးလာတော့အခြေအနေတစ်မျိုးဖြစ်လာပါတယ် ဩဂုတ်လဒုတိယအပတ်မှာတမနာဦးသိန်းစိန်အုပ်စုနဲ့တက်မတော်ပေါင်းပြီးသူရဥရွှေမန်းနဲ့သူ့လူတချို့ကိုတိခန့်ချိုးခေါင်းဆောင်ယာဒူးတွေကနေအင်းအားသုံးဖယ်ရှားလိုက်ပါတယ်။ဒီပြိုင်နက်ထဲဩဂုတ်လ14ရက်နေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့တီထောင်စုရွေးကောက်ပွဲကော်မရှင်ကနေတီထောင်စုလွှတ်တော်နာယကစီကိုလွှတ်တော်အမတ်တူပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့လေးချိန်မြောက်အကြောင်းကြားစာပေးဖို့ထားတဲ့တည်င်းဖော်ပြလာပါတယ်ပြောရရင်တက်မတော်နဲ့အစိုးရဘက်ကနေသူရဥရွှေမန်းကိုအမတ်တွေကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအသုံးပြုပြီးလွှတ်တော်အမတ်လွှတ်တော်နိုင်ကတည်သူလွှတ်တော်ဥက္ကဋ္ဌတာဝန်ကြီးကနေဖယ်ရှားဖို့အဲ့ဒီကနေတဆင့်လွှတ်တော်အမတ်မဟုတ်တော့ရင်သူရဥရွှေမန်းကိုတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူနိုင်ဖို့အထူးစူးစမ်းခဲ့ကြတာတွေ့နိုင်ပါတယ်ဒါပေမဲ့သူရဥရှင်မန်းခေါင်းဆောင်တဲ့လွှတ်တော်ဘက်ကတော့ right to recall ဥပဒေကိုဆွေးနွေးရုံဆွေးနွေးထပ်မံဆိုင်နေပြီးပြဿနာကိုရှောင်ရှားနိုင်ခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိလွှတ်တော်ကတော့ဒီမိုကရေစီစနစ်ကိုအကောင့်တွေဖော်မယ်လို့ကြွေးကြော်ထားတဲ့ NLD လွှတ်တော်ဖြစ်နေတာကြောင့်ပြည်သူတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ right to recall ဥပဒေပြဋ္ဌာန်းပေးဖို့လိုအပ်ပါတယ်။ NLD ဘက်ကတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပြီးဖြစ်တဲ့မဲဆန္ဒရှင်တည်ရခိုင်တို့ကအဆိုပြုလိုက်ရဲ့အဲ့ဒီကိစ္စကိုစပြီးကြိုက်တွေ့ရမယ့်ကိစ္စကြောင့်အခက်အခဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ရုပ်ောက်ပွဲတွေပြန်ကျင်းပရင်ကုန်ကြရမယ်။ကုန်ကြစည်းကြီးမားမှုပြဿနာအတွက်ပူပန်တာကြောင့်လည်းအခုဥပဒေပြဋ္ဌာန်းရေးကြမ်းကြနေတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒါဟာပြည်သူတွေရဲ့တကယ့်အခြေခံကြတဲ့ဒီမိုကရေစီအခွင့်အရေးဖြစ်တာမို့ဥပဒေနည်းဥပဒေကောင်းကောင်းရေးဆွဲပြီးပြဋ္ဌာန်းပေးသင့်ပါကြောင်းပြန်ပြလိုက်ရပါတယ်။